မြန်မာနိုင်ငံရဲ့ကဏ္ဍအသီးသီးဖွံ့ဖြိုးတိုးတက်ရေးမှာအဂတိလိုက်စားမှုဟာကြီးမားတဲ့အတားအဆီးအဟန့်အတားတစ်ခုဖြစ်တယ်ဆိုတာကိုသမ္မတဦးဝင်းမြင့်ကအတိအမှတ်ပြုလက်ခံပြောဆိုလိုက်ပါတယ်။ဒီကနေ့ကြားရောက်တဲ့အပြည်ပြည်ဆိုင်ရာအဂတိလိုက်စားမှုတိုက်ဖြတ်ရေးနေ့အထိမ်းအမှတ်ပေးပို့တဲ့တဝန်လွှာမှာသမ္မတကအဲ့ဒီလိုပြောလိုက်တာပါ။တစ်ဖက်မှာလည်းအဂတိလိုက်စားမှုဆွဆွဲချက်အသီးသီးနဲ့အဂတိလိုက်စားမှုတိုက်ဖြတ်ရေးကော်မတီကိုပေးပို့တဲ့တိုင်ကြားစာအရေးအတွက်ဟာမနစ်ကထက်စာရင်ဒီနေ့မှတိတိတသားပို့တိုးလာပြီးတော့တမရော်နဲ့ပတ်သက်တိုင်ကြားမှုတွေကိုတော့အရေးယူဆောင်ရွက်ခွင့်မရှိဘူးလို့ကော်မရှင်တာဝန်ရှိသူတွေကပြောပါတယ်။ဒီကနေ့ကျင်းပတဲ့အခမ်းအနားနဲ့သတင်းသာရှင်းလင်းပွဲကိုကိုယ်တိုင်သွားပြီးသတင်းယူထားတဲ့ VOA သတင်းတော်ကိုထက်အောင်ခန့်ကရန်ကုန်မြို့ကသတင်းပေးပို့ထားပါတယ်
။အစိုးရအနေနဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးကာလမှာကဏ္ဍသီးသီးကိုဖွံ့ဖြိုးတိုးတက်အောင်လှုပ်ဆောင်နေခြင်းအဂတိလိုက်စားမှုဟာအဓိကအဟန့်အတားတစ်ခုဖြစ်နေရဆိုတာကိုသမ္မတဦးဝင်းမြင့်ကသူ့ရဲ့တဝန်လာထဲမှာဖော်ပြပြောဆိုထားတာပါ။အ
ဂတိလိုက်စားမှုသည်ခင်ဗျီပွင့်ပြိုးတိုးတက်သည့်နိုင်ငံတော်တည်ဆောက်ရေးအတွက်အဓိကကျသည့်ခလုတ်တဲ့ဖြစ်နေသည်ကိုနားလည်သဘောပေါက်ပါသည်အဂတိလိုက်စားမှုသည်နိုင်ငံ၏စီးပွားရေးပွင့်ပြိုးတိုးတက်မှုနှင့်ဤသူလူတို့၏လူနေမှုအဆင့်အတန်းမြင့်မားရေးဆင်းရဲနှောင်ပါမှုလျှော့ချရေးနိုင်ငံခြားယဉ်ညွတ်ညံ့နိုင်မှုလွယ်ကူလျင်မြန်စွာဝင်ရောက်နိုင်ရေးတို့ကိုထိခိုက်စေပါသည်ထို့ကြောင့်အဂတိလိုက်စားမှုတက်ဖြစ်ရန်နိုင်ငံရေးစန္ဒ political will ပြင်းပြစွာဖြင့်ဇွဲလုံးလဝရိယဖြင့်လှုပ်ဆောင်ရန်လဲစန္ဒိတ်ဆန်ချထားပြီးဖြစ်ပါသည
်ဒီကနေ့ကျင်းပတဲ့ပြည်ပဆိုင်ရာအဂတိလိုက်စားမှုတက်ဖြစ်ရင်းထိမ့်မဲ့ပွဲမှာနိုင်ငံတော်သမ္မတကပေးပို့တဲ့တုံ့လာကိုအဂတိလိုက်စားမှုတက်ဖြစ်ရေးကော်မရှင်ဥက္ကဋ္ဌဦးအောင်ကြီးကဖတ်ကြားသွားတာပါနိုင်ငံတော်သမ္မတကအဂတိလိုက်စားမှုကိုတိုက်ဖြတ်နေချိန်တစ်ဖက်မှာလည်းအဂတိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ကိုပေးပို့တဲ့တိုင်ကြားစာအရေးအတွက်တိုးလာတယ်လို့အဂတိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ဖွဲ့ကပြောပါတယ်ဒါပေမဲ့လည်းတပ်မတော်နဲ့ပတ်သက်တဲ့ကိစ္စတွေကတော့အခြေခံဥပဒေအရတပ်ကသူ့ဘာသာကင်တွယ်လှုပ်ဆောင်ပြီးကော်မရှင်နေနဲ့ကင်တွယ်ခွင့်မရှိဘူးလို့ကော်မရှင်ဥက္ကဋ္ဌဦးအောင်ကြီးကပြောပါတယ
်တပ်မတော်နဲ့ပတ်သက်ပြီးတော့အခုအချိန်ထိအင်္ဂါရုကော်မရှင်ကအရေးယူဆောင်ရွက်မှုမပြုပါဘူးတိုင်ကြားမှုလည်းမရှိပါဘူးတမတော်နဲ့ပတ်သက်ပြီးတော့အဲ့တော့အန်ကယ်ရုကော်မရှင်ကဒီဥပဒေအရပဲဆောင်ရွက်ရတာဖြစ်ပါတယ်ဥပဒေဆိုတဲ့ဥစ္စာဖွဲ့စည်းပုံအခြေခံဥပဒေကိုမကျော်နိုင်ပါဘူးဖွဲ့စည်းပုံအခြေခံဥပဒေအရတမတော်ရဲ့စီမံခန့်ခွဲမှုကတမတော်ကဒါလင်းဆောင်ရွက်တာဖြစ်တဲ့အတွက်ဒီလိုအဂတိလိုက်စားမှုကိစ္စတွေဟာသူ့ရဲ့စီမံခန့်ခွဲမှုအောက်မှာပဲသူ့ဘာသာသူအရေးယူဆောင်ရွက်မှုတွေရှိနေပါတယ်နော်အဲ့ဒါကြောင့်သူ process နဲ့သူလုပ်နေတဲ့အတွက်အန်ကယ်ရုကော်မရှင်အားတိုင်တူမှုမရှိပါဘူးဆိုတဲ့အကြောင်းပြောချင်ပါသေးတယ်
။ဒါအပြင်မြေယာဆိုင်ရာတရားစီရင်ရေးဆိုင်ရာနဲ့ပုဂ္ဂိုလ်ရေးဆိုင်ရာတိုင်ကြားစာတွေအရေးအတွက်ဟာလေ2018ခုနှစ်မှာတိတိတသားများလာပါတယ်။ဒါပေမဲ့လက်ရှိစုံစမ်းစစ်ဆေးနေစဖြစ်ရတဲ့နဲ့ပတ်သက်လို့အခြေအနေအသေးစိတ်ကတော့မပြောပါဘူး။အဂတိလိုက်စားမှုနဲ့ပတ်သက်လို့ထောက်ထားခိုင်လို့ရင်အားလုံးကိုတိတိယောက်အရေးယူမှာဖြစ်တယ်လို့ကော်မရှင်ဥက္ကဋ္ဌဦးအောင်ကြီးကပြောပါတယ်။ဘယ်တော့ကဘယ်နေရာမှာဘာဖြစ်ခဲ့တယ်ဆိုတာတွေကိုပြောမယ်ဆိုရင်အရေးယူမှာဖြစ်တယ်လို့ဦးအောင်ကြီးကပြောပါတယ်
။တကယ်ကိုအရေးယူပြန်မှာပါ။အရေးယူချင်တာမှလက်ကိုရားနေတာ။ဒါတကယ်တကယ်ပြောရတယ်ဆိုရင်မကောင်းတဲ့စိတ်နဲ့မဟုတ်ပါဘူး။ကျွန်တော်တို့ကဒီလိုအရေးယူမှုတွေများများလုပ်နိုင်လေပြည်သူလူထုရဲ့ယုံကြည်မှုပိုရမယ်ဆိုကြောင်သိတယ်။ပြည်သူလူထုရဲ့ယုံကြည်မှုပိုရမှဒီအဂတိလိုက်စားမှုဟာယဉ်ကျေးမှုကြီးလို့ဖြစ်နေတဲ့ဥစ္စာကြီးကိုပြိုလဲတော့အောင်ကျွန်တော်တို့ကခုနကကျွန်တော်မိန်မနဲ့မှပြောခဲ့သလိုအဟုတ်နဲ့ကျွန်တော်တို့ကတွန့်ထုတ်လိုက်နေကျွန်တော်တို့ကတဦးတယောက်ချင်းနဲ့သွားပြီးတော့လုပ်နေလို့တော့မရဘူ
းလက်ရှိမှာတော့အစိုးရဌာနတတိမှာအဂတိလိုက်စားမှုတာစီကာကွယ်ရေးအဖွဲ့ Correction Prevention Unit CPU တွေကိုဖွဲ့စည်းဖို့တမနာကခွင့်ယူထားပြီးဖြစ်တာကြောင့်ဌာနဆိုင်ရာအသီးသီးမှာအချင်းပြတ်ခြားစားမှုတွေကိုအတိုင်းအတာတစ်ခုတည်းနိုင်ငံဝန်နဲ့ဥရီယာအရေးယူလှုပ်ဆောင်သွားမှာဖြစ်ပြီးတိတ်ကြီးရဆိုရင်တော့ကော်မရှင်ကကင်တွယ်လှုပ်ဆောင်မှာဖြစ်တယ်လို့ကော်မရှင်ဥက္ကဋ္ဌဦးအောင်ကြီးကပြောသွားပါတယ်ခင်ဗျာ